ဘွာတော်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်လက်တိုးလာနေပြီးအခုဆိုရင်ဗိုင်းရပ်စ်ကူးစက်ခံသူအရေအတွက်ဟာ63သန်းကျော်နဲ့သေဆုံးသူဥယျာဉ်သန်းနီးပါးရှိသွားပြီဖြစ်တယ်လို့ Johns Hopkins တက္ကသိုလ်ကပြောလိုက်ပါတယ်။ဒီထဲမှာအမေရိကန်ပြည်ထောင်စုကတော့ကူးစက်မှုနဲ့သေဆုံးမှုအများဆုံးနိုင်ငံအဖြစ်ဆက်ရှိနေပြီးတော့အမေရိကန်မှာစုစုပေါင်းဗိုင်းရပ်စ်ကူးစက်သူ23သန်းကျော်နဲ့သေဆုံးသူကလည်း4သိန်းနားကိုအလင်းမြန်ကတ်လာနေတယ်လို့ပြောပါတယ်။ရမအေးဝန်ထမ်းတွေကိုကာကွယ်ဆေးထိုးပေးထားတဲ့အချို့ပြည်နယ်တွေကတော့တကြီးပိုင်းတွေကိုကာကွယ်ဆေးထိုးဖို့အတွက်စတင်လှုပ်ဆောင်လာနေပေမဲ့ကာကွယ်ဆေးထိုးဖို့တောင်းဆိုတဲ့သူတွေများနေတာကြောင့်မလိုက်နိုင်ပဲဖြစ်နေပြီးတော့ဆေးရုံဆေးကန်းတွေဟာလည်းကာကွယ်ဆေးပြတ်မဲ့အခြေအနေနဲ့ရင်ဆိုင်နေရပါတယ်။ဒါပြင်ကာကွယ်ဆေးထိုးဖို့အတွက်အင်တာနက်အွန်လိုင်းတွေလိုမျိုးဤပညာတွေအသုံးပြုပြီးတော့လုပ်ရတာတွေမှာလည်းအဆင်မပြေမှုတွေနဲ့ရင်ဆိုင်နေရပါတယ်။ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကတော့ကာယောဂါနဲ့အမေရိကန်စီးပွားရေးအကြက်တဲကိုဖြည့်ရှင်းဖို့အတွက်ဒေါ်လာ1ထရီလီယံနီးပါးရှိတဲ့အကူအညီပေးအစီအစဉ်တစ်ရပ်ကိုကြီးညာလိုက်ပြီးဒီထဲမှာကာယောဂါအတွက်အသုံးပြုဖို့ဒေါ်လာဘီလီယံ400ပါဝင်တယ်လို့လည်းပြောပါတယ်။အာရှဘက်ကဂျပန်နိုင်ငံမှာတော့ဗိုင်းရပ်စ်ကူးစက်မှုတွေတိုးလာနေတာကိုရပ်တန့်ဖို့အတွက်အာဏာပိုင်တွေကနိုင်ငံတော်အရေးပေါ်အခြေအနေကြီးညာထားတာကိုနောက်ထပ်ဒေသကြီး9ခုကိုပါထပ်ပြီးတော့တိုးလိုက်ပါတယ်။ပြီးခဲ့တဲ့လကဂျပန်နိုင်ငံမှာဗိုင်းရပ်စ်ကူးစက်သူနဲ့သေဆုံးသူဥယျာဉ်ဟာ20လောက်တိုးလာခဲ့ပြီးတော့ကူးစက်သူဥယျာဉ်က3000တောင်လောက်ထိဖြစ်လာခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံမှာတော့ဒီနေ့မှနောက်ထပ် virus ကူးစက်သူ 12,818 ယောက်ရှိခဲ့ပြီးတော့ဒါဟာနေ့စဉ်ကူးစက်မှုမှာအများဆုံးဖြစ်ပါတယ်ခင်ဗျာ။